လွတ်လပ်စွာပြောဆိုခွင့်နဲ့တရင်လွတ်လပ်ခွင့်အခွင့်အရေးကိုဟန်ထားပစ်စီတဲ့ပုံမှန်66ဂါကြီးကိုဖျက်သိမ်းပေးဖို့တမတော်ကနေဖန်ဆီးထားတဲ့တရင်သမားတွေကိုပြန်လွှတ်ပေးဖို့နဲ့ကချင်ပြည်နယ်အစိုးရအနေနဲ့တရင်အချက်လက်တွေကိုထုတ်ပြန်ပေးဖို့ကချင်ပြည်နယ်ကတရင်မီဒီယာသမားတွေကဒီကနေ့မြကြီးနားမြို့မှာဆန္ဒဖော်ထုတ်တောင်းဆိုခဲ့ကြပါတယ်ဒီအခြေအနေကိုတော့ VOA ထိုင်းအခြေစိုက်တရင်တော့နိုင်ကိုရင်ကဆက်သွယ်မေးမြန်းပြီးတော့တရင်ပေးဖို့ထားပါတယ်ခင်ဗျာ
ကချင်ပြည်နယ်အတွင်းမှာရှိတဲ့သတင်းသမားတွေစုပေါင်းပြီးအစိုးရအနေနဲ့ပုံမှန်66ဂါကြီးကိုဖျက်သိမ်းရေးအဖမ်းဆီးခံသတင်းသမားတွေကိုလှုပ်ပေးရေးနဲ့ကချင်ပြည်နယ်အစိုးရအနေနဲ့သတင်းအချက်အလက်တွေကိုထုတ်ပြန်ပေးဖို့စောင်းဆိုခဲ့တယ်လို့စန္ဒဖော်ထုတ်ပွဲမှာပါဝင်တဲ့11 Media ကအကြီးတန်းသတင်းထောက်ကိုသွန်းလင်းအောင်ကပြောပါတယ
်အစိုးရအဖွဲ့တမတော်အပြင်အခြားသောအဖွဲ့စီအသီးသီးကနေပြီးတော့လူထုနဲ့သတင်းမီဒီယာပေါ်လက်လက်သဖွဲ့အသုံးပြုနေပြီးဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးပေါ့လေအဲ့ဒါကိုအမြန်ဆုံးဖျက်သိမ်းပေးဖို့နိုင်ငံတော်အစိုးရအနေနဲ့ဒီဖန်ကြီးခံတဲ့ဗရင်းသမားတွေအားလုံးကိုပေါ့အမြန်ဆုံးပြန်လို့ပေးဖို့ဒါကျွန်တော်တို့စီစဉ်ပြီးတော့တောင်းဆိုတာပါခင်ဗျာကျွန်တော်တို့ဒီပြည်နယ်အစိုးရနဲ့သက်ဆိုင်တဲ့တောင်းဆိုချက်ကတော့အများပြည်သူနဲ့သက်ဆိုင်တဲ့ဗရင်းချစ်လက်တွေကိုအချိန်ရဲ့ဒီရင်းထုတ်ပြန်ဖြေကားပေးဖို့ဒီလက်ကလို့အရေးကြီးဖြစ်နေတဲ့ကိစ္စရပ်တွေကိုအချိန်ဆောင်ဆိုင်ရင်းမရှိဘဲနဲ့မျိုးဝန်ပြန်မလို့ပဲနဲ့ဒီဖြေကားပေးဖို့အစိုးရအဖွဲ့ရဲ့လုပ်ဆောင်ချက်တွေကိုပြည်သူတွေသိရှိနိုင်ဖို့ဆိုရင်တလားတည်းပြည်နယ်အစိုးရအဖွဲ့ကတရင်ကအရှင်းလင်းပွဲလေးပြုလုပ်ပေးဖို့အဲ့ဒါကပြည်နယ်အစိုးရကိုတောင်းဆိုတာခင်ဗျာ
ဒီကနေ့မနက်10:00နာရီမှာမြကြီးနားခြေဆိုင်တရင်နမ30ကျော်ကနေမြကြီးနားမြို့ပြည်နယ်တရားရုံးရှိဗီဒူအားစားခွင့်ရှိနဲ့မြကြီးနားပူဇော်ရှိ3နေရာမှာတရင်လွလခုရရှိရေးမီဒီယာဖိနှိပ်မှုကိုရအဖမ်းဆီးကံတရင်နမများပြန်လှုပ်ပေးရင်စတဲ့ဇာတ်ရမ်းပါတွေကိုကင်ဆောင်ပြီးစုယုံဆန္ဒဖော်ထုတ်ခဲ့ကြတာပါအထူးသဖြင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့သတင်းလွတ်လပ်ခွင့်ကိုနှောက်ယှက်ဖြစ်စေတဲ့ပုံမှန်66ကကြီးကိုကန့်ကွက်ရတာနဲ့ပတ်သက်လို့ကိုသွန်းလင်းအောင်ကခုလိုဆက်ပြောပါတယ
်66ကကြီးနဲ့ပတ်သက်လို့ပြောကြတဲ့ခါကျတော့ဒရင်းမီဒီယာကြီးကပြတဲ့အောင်လူမှုကွန်ရက်တွေဖြစ်တဲ့ Facebook တို့ဒါ YouTube တို့သူတင်တော်မြန်မာနိုင်ငံမှာတော့ Facebook ပေါ့နော်ပြင်ကြရတယ်ဒရင်းတစ်ခုဒီဒရင်းဟာဒီလူမှုအတွက်တွေးရတဲ့သူကတွေ့လဲတာပြင်ရရှိတာပါမယ်လူမှုအတွက်ကလည်းဒါပြပြတာလေးတွေပါမယ်ဆိုရင်ဒါဒရင်းလိုက်ဒီအားလုံးကဒါ Facebook စာမျက်နှာပေါ်ပြင်ကြတယ်ဒီလိုပြင်လာတဲ့အခါမှာသူတို့ရဲ့ဥပဒေကြီးကအဆိုးဆုံးကတော့အာမခံမရတာအာဒါအဆိုးဆုံးပဲ။ဆက်ဆက်ကြောက်ကဆိုတာနဲ့ခင်ဗျားချုပ်ထဲမှာနေလို့ကျွန်တော်တို့ကအသေးပဲတက်ရောက်နေ။ဒါတော့လုံးဝမဖြစ်သင့်ဘူးကျွန်တော်တို့ပြောတာ
က။တချင်းပြည်နယ်အတွင်းမှာလည်းပြည်နယ်ဆိုးရအနေနဲ့သတင်းမီဒီယာတွေကနေမေးမြန်းလာတဲ့မေးခွန်းကိုဖြေကြားပေးဖို့နဲ့သတင်းထုတ်ပြန်ပေးဖို့အားနည်းနေတဲ့အပိုင်းမှာရှိနေပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့မြကြီးနားခြေဆိုင်မြကြီးနားကြံတဲ့အက်ဒီတာချုပ်ဆိုင်းမိုင်ကအခုလိုပြောပါရတယ်
။ကြာကြာလို့ရှိရမှာကျွန်တော်အခက်ခဲအများကြီးတယ်။ဘယ်လိုအခက်ခဲရှိလဲဆိုတော့ကျွန်တော်တို့ပြည်သူတွေတကယ်မှမချပြနိုင်ပါဘူး။သူတို့တနစ်စာပါတွေလှောက်ဆောင်သွားလဲဆိုတော့ကျွန်တော်ဘာမှမသိရပါဘူး။ကျွန်တော်တို့မသိရမှာမဟုတ်ပါဘူး။ပြည်သူတွေမသိရမှာပါ။သူတို့မီဒီယာကိုချိန်မီတဲ့နဲ့ထုတ်ပြန်ပေးတဲ့အပေါ်မှာသူတို့မိန့်ခွန်းတွေကျွန်တော်တို့သင်ရပါတယ်။ကျွန်တော်မိန့်ခွန်းတင်ထားတာ၅လ၆လရှိပါပြီ။ကျွန်တော်တို့အခုချိန်မီဖြေကြားပေးချက်မရှိပါဘူး။
ကချင်ပြည်နယ်အစိုးရအနေနဲ့မီဒီယာတွေနဲ့ထိသွေးဖို့အားနည်းနေတဲ့အခြေအနေနဲ့ပတ်သက်လို့အစိုးရဖွဲ့ဝင်စိုက်ပျိုးရေးမွေးမြူရေးနဲ့ဆွေမျိုးဝန်ကြီးဦးမြသိန်းကခုလိုရှင်းပြပါတယ်
ကျွန်တော်တို့အားနည်းတဲ့ပိုင်းကတော့တချို့သောတည်မီဟာကျွန်တော်တို့ဒီကချင်ပြည်နယ်နေရာတခြားတိုင်းနယ်ပြည်နယ်နဲ့မတူတဲ့ချက်ကတော့ဒီအတိုက်ပွဲတွေရှိတဲ့ဆိုတဲ့အခြေအနေရတော့ဒီပေါ်မှာလည်းကျွန်တော်တို့ကဒီလူကျုံကြီးတည်နယ်ထားပြီးမှစကားကိုနည်းနည်းစီစီကြည့်ရင်ပြောရတဲ့အပိုင်းရှိတာလည်းပါမလို့ထင်တယ်ခင်ဗျာမိမိကြောင့်မို့အစိုးရအဖွဲ့တော်မှပြဿနာတစ်စုံတရာပြတ်သွားနိုင်တယ်ဆိုတဲ့အခြေအနေကကျွန်တော်တို့ရှိမှရှိနေတယ်ခင်ဗျာတတ်နိုင်တယ်များတရင်းမီဒီယာကိုရှောင်တယ်လို့အဓိပ္ပာယ်ရောနည်းနည်းထွက်တယ်ခင်ဗျာ
ဒါ့အပြင်ဇွန်လ26ရက်နေ့ကတမ်းပလောင်တီယန်လယ်လင်နယ်မြေတွင်မူရီစေဝါတိုက်ဖြစ်ရေးနဲ့ပတ်သက်တဲ့သတင်းသွားယူပြပြမှာမြန်မာသမ္မတကနေဖန်ဆီးပြီးမတရားသိမ်းဥပဒေပုံမှန်18တက်နဲ့အမှုပွင့်ရေးယူခဲ့တဲ့ TVB သတင်းထောက်ကိုဖုံးပြအောင်အကြီးတန်းသတင်းထောက်ဦးအေးနိုင်နဲ့အေယာဝတီသတင်းထောက်ဦးသိန်းစော်ခေါ်လူဝီဝမ်တို့ကိုပြန်လွှတ်ပေးဖို့ကိုလည်းတောင်းဆိုခဲ့ပါတယ်။ပိုလင်းလာတဲ့နိုင်ငံရဲ့နိုင်ငံရေးအနေအထားကြောင့်သတင်းရယူရေးမှာအဟန့်သာဖြစ်စေတဲ့မတရားသိမ်းဆက်သွယ်မှုပုံမှန်18တက်ဟာမရှိသင့်တော့ဘူးလို့11 Media ကအကြီးတန်းသတင်းထောက်ကိုသွန်းလင်းအောင်ကပြောပါတယ်။အခုသလောသတင်းသမားတွေကိုဖန်စီတရားဆွဲဆိုခံရတဲ့ဖြစ်စဉ်တွေနဲ့ပတ်သက်လို့တမတော်နဲ့သတင်းမီဒီယာကြားမှာဖြစ်တဲ့ပြဿနာတွေလို့မမြင်ပဲဒီစဲဥပဒေတွေဟာတရားမျှသမှုရှိမရှိဆိုတဲ့ရှုထောင့်ကနေကြည့်ဖို့သတင်းသမားတွေစိုးရိမ်နေကြတဲ့ဆက်သွယ်ရေးပုံမှ66ကားကြီးကိုပြင်ဆင်ပြသမှုစဉ်းစားနေတဲ့အကြောင်းနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်သောအောင်ဆန်းစုကြည်ကနေနေပြည်တော်နိုင်ငံခြားရေးဌာနမှနော်ဝေးနိုင်ငံခြားရေးဝန်ကြီးနဲ့မနေ့ကပူးပေါင်းပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ခင်ဗျာ